ချင်းပြည်နယ်အတော်များများမှာစစ်တပ်ဘက်ကတကောင်းဆင်းကောက်ယူနိုင်တာမရှိဘဲမြို့ရဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ချင်းရဒေသခံတွေကပြောပါတယ်။တကောင်းဆင်းကောက်ယူမှုမှာပူပေါင်းသူတွေကိုကာဝေးတပ်ဖွဲ့တွေကဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်။ဒီအကြောင်းပြည်တွင်းသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ
်။စစ်ကောင်စီကနှစ်ပတ်တာပြည်လုံးကျတကောင်းဆင်းကောက်ယူနေတဲ့အခါချင်းပြည်နယ်မှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကိုမြို့မြို့ပေါ်နေရာတချို့မှာသာတကောင်ဆင်းကောက်ယူနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖလားမြို့ပေါ်မှာစစ်ကောင်စီကတကောင်ဆင်းကောက်ပေးမဲ့စစ်ဘေးရှောင်တွေများပြားတဲ့အတွက်စစ်ကောင်စီဝန်ထမ်းတွေရှိတဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ CNO CNTF ပြောရေးဆိုခွင့်ရှိသူ slide တင်ပြီးကအခုလိုပြောပါတယ်
။ကျွန်တော်တို့ဖလားကဟိုရက်ကွက်ရှစ်ကွက်ရှိတယ်အမရက်ကွက်ရှစ်ကွက်မှာလေးကွက်ကဒီမျိုးရအဆုံးတက်မှာရှိတော့အဲ့နေရာမှာဆိုတော့သူကလုံးဝအကောက်နိုင်တဲ့အခြေအနေမှာမရှိဘူး။ဒါမှမဟုတ်ဒီမျိုးတွင်းထဲမှာရှိတဲ့လက်ရက်ကွက်ကတော့သူတို့နေရာကွက်ချသလိုကောက်တဲ့အရှိတယ်။အိမ်တိုင်းလည်းကောက်လို့မရဘူး။တော့ problem ဒီသူတွေကစစ်ချောင်းတဲ့သူကပုံများတော့အဲ့လိုမျိုးပေါ့လေ။နောက်တော့ကျွန်တော်တီးတလောက်ကတော့ဒီအစိုးရဝန်ထမ်းအိမ်ယာတို့ဒီစီဒီမလုံးတဲ့သူတွေအင်းကြီးလို့ပါတော့အလောက်ပဲသူတို့ကောက်တာပါပေါ့ဒီသူတွေအားလုံးအင်းကိုတော့လည်းမကောက်ပါဘူးကျွန်တော်တို့ဟိုပါပေါ့အမေခံရုံတက်တက်နဲ့သူတို့လောက်တာ
ပါစစ်ကောင်စီကဒီကောင်စီကောက်တာကိုကောက်ဖို့ပြီးပြည်သူလူထုအနေနဲ့မပူပေါင်းကြဖို့ပူပေါင်းပါဝင်သူတွေကိုထိရောက်စွာအရေးယူမယ်လို့ချင်းညီနောင်အဖွဲ့ကလည်းစက်တင်ဘာလ30ရက်နေ့မှာထုတ်ပြန်ထားခဲ့ပါတယ်ချင်းညီနောင်အဖွဲ့ထင်းချုံမြို့၆မြို့ဖြစ်တဲ့မတူပီမင်းတပ်ကပက်လက်ဖလန့်တီးတိမ်တွန်းဆံမြို့တွေမှာဒကောင်စင်းကောက်တာရှိပေမဲ့စစ်ကောင်စီနဲ့ပူးပေါင်းသူတွေကိုအရေးယူခဲ့ပြီးဆက်ပြီးတော့လည်းအရေးယူသွားမယ်လို့ချင်းညီနောင်အဖွဲ့ကဆိုပါတယ်စစ်ကောင်စီအတူရဲ့အနှဲငယ်ကိုသာကောက်ယူနိုင်တာဖြစ်ပြီးကောက်ယူတဲ့အချက်လက်တွေကမှားယွင်းမယ်လို့လည်းချင်းညီနောင်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်စလိုင်းဘွေအုပ်ကအခုလိုပြောပါတယ်
ကျောင်းမတပီရဲ့အနီးဆုံးမြို့နယ်ဖြစ်တဲ့ပလောဝဆိုရင်လည်းချင်းပြည်နယ်မှာလူဦးရေအများဆုံးမှာပါတယ်ပေါ့ဒါပေမဲ့အဲ့ဒီပလောဝမှာကလုံးဝစစ်ကောင်စီလည်းမရှိတော့ဘူးရန်ရလည်းမလဲပတ်တော့တဲ့အတွက်ကြောင့်မလို့ဒီမြို့နယ်ဟာလည်းလုံးဝသူတို့ကကောက်ခံနိုင်မဲ့နေထားတော့မရှိဘူးဆိုတော့ခြုံပြီးပြောရရင်တော့ချင်းပြည်နယ်ရဲ့ဒီ area တော်လကောင်းလူဦးရေတော်လကောင်းစစ်ကောင်စီကအချက်လက်ကောက်ခံနိုင်တဲ့ရာခိုင်နှုန်းကတော်တော်လေးနည်းပါတယ်သူတို့ကောက်ခံလိုက်တဲ့ချင်းပြည်နယ်ရဲ့အချက်လက်တွေကဒီဆေးရခိုင်နှုန်းတော်မပြည့်တဲ့အချက်လက်တွေပဲဒါသူတို့ကရမယ်ပေါ့လေလုံးဝမှန်ကန်မှုလည်းမရှိနိုင်သလိုဒါအတိတ်ပဲလည်းရှိမှာမဟုတ်ဘူးပေါ့နော်အဲ့ဒါတွေတော့ရှိတယ်ချင်းညောင်ထုတ်ရှားနယ်မြေတွေထဲမှာဒီဆက်လက်ပြီးတော့မှတကောင်စင်းတွေကောက်ခံနေမယ်ဆိုရင်တော့ချင်းညောင်အနေနဲ့ဒီထုတ်ပြန်ထားတဲ့အတိုင်းပေါ့နော်ဒါအရေးယူခဲ့တာလည်းရှိပြီးဆက်လက်ပြီးတော့မှကျွန်တော်ပြင်းပြင်းထန်ထန်ကိုကျွန်တော်အရေးပြုဖို့ရှိပါတယ်လို့ထုတ်ပြန်ချက်တွေထုတ်ရသားနဲ့ပေါ့နော်သူတို့ကမလိုက်တာမင်းနဲ့ကောက်ခံတဲ့နေမှုပေါ်ကိုကျွန်တော်တို့ဖန်ဆီးထားတာတွေရှိတယ်အဲ့ဒီဖန်ဆီးထားတဲ့သူတွေကကျွန်တော်တို့ထိမ့်သိမ့်တဲ့အနေထားပေါ့နော်ထိမ့်သိမ့်ပြီးတော့မှကျွန်တော်တို့ကရှိတယ်ဒီအပြစ်ပေးအေးအေးယူမှုပိုင်းကတော့ကျွန်တော်တို့ကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ
်2014ခုနှစ်လုံးကလည်းမြန်မာအိန္ဒိယနယ်စပ်ရီကော်ဒါလို့သကောင်းစင်းမကောက်နိုင်ခဲ့တဲ့နေရာတွေရှိခဲ့တာကိုဒေသခံတို့ကအခုလည်းပြောပါတယ်
။2014တုန်းကပေါ့သကောင်းစင်းနောက်ဆုံးကောက်တာကဒါတော့ကျွန်တော်တို့ရီကော်ဒါမျိုးကရှင်းလန်းကောင်စီကတင်ခဲ့တယ်ဆိုတော့အခုလည်းမြို့က CDF Forum ချင်းချုံဘောက်မှာရှိတယ်ပုံမှန်တိုင်းလည်းပတ်နေတယ်ဗျ။အခါနာဆိုင်ရာတွေလည်းမရှိတော့ဘူးဆိုတော့သကောင်းစင်းကတော့ကောက်လို့မရဘူးဗျ
။မြန်မာမှာစနေတဲ့ချိန်ဒီလုံးချွတ်သကောင်းစင်းကောက်ယူတာဖြစ်ပြီး2014ခုနှစ်မှာတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်နေရာတချို့ကလွဲပြီးတနိုင်ငံလုံးကောက်ယူနိုင်ခဲ့ပြီးနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကြီးတွေကလွဲလို့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့အတော်များများမှာစစ်ကောင်စီကသကောင်းစင်းမကောက်ယူနိုင်ကြပါဘူး။အဓိပကနေရာကြီးကိုတော့အချိန်3လောက်ယူပြီးလုံခြုံရေးစစ်ကြောင်းတွေနဲ့ကောက်ယူသွားမယ်လို့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အာဝန်ကြီးထတာဝန်ကြီးဦးမြင့်ကျိုင်ကသတင်းမီဒီယာတွေကိုဖြစ်ကြားထားပါတယ်။စစ်ကောင်စီကောက်ယူတဲ့ကောင်စင်းပါမေကွန်းတွေနဲ့ပတ်သက်လို့ပြည်သူလူထုကြားမှာစိုးရိမ်ချက်တွေရှိနေပါတယ်။